ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်ဇာဒေတာကတိတ်နေချည်တဲ့ရိုဟင်ညာဒုက္ခသည်တွေအတွက်မကြာခင်ကြောက်တော်မဲ့ဆန်ကလုန်းမုန်တိုင်းရာသီအတွင်းကြုံတွေ့ရနိုင်တဲ့အနေအထားတွေကနေပြီးတော့ကာကွယ်ပေးနိုင်မှုတွေနှေးပါနေတယ်လို့ချက်ချင်းနေနဲ့လာချန်းနေအသင်းများနိုင်ငံတကာဖက်ဒရေးရှင်း IFRC ကသတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေပြီးတော့ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုမတ်တန်ကြီးထိုက်ပြောပြပါလိမ့်မယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆပ်ဘဇာကရိုဟင်ဂျာဒုက္ခသည်9သိန်းတဲ့ကအများစုအနေနဲ့တော့မကြခင်သတင်းပတ်တွေအတွင်းဘင်္ဂလားပင်လယ်အော်ကနေမလွဲမသွေကျရောက်လာတော့မဲ့လေပြင်းနဲ့မိုးသည်ထမှုတွေကိုကြမ်းကြမ်းခံနိုင်ဖို့ခက်လိမ့်မယ်လို့ကြက်ချီနေအသင်းတာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်တွေကဝါးနဲ့ဆောက်ပလတ်စတစ်နဲ့ကာယံပြီးအမိုးလှုပ်ထားရတဲ့ခနော်နီခနော်နဲ့ညစ်ပတ်နေတဲ့တဲအိမ်တွေထဲမှာနေနေကြရတာလို့လဲချက်ချင်းဒီအသင်းရဲ့ပြောခွင့်ရမက်ထရူးကော့ချ်ရန်က VOA ကိုပြောပါတယ
်။ When the rain start they're going to have very little protection and if there's a direct hit from a
မိုးရသည်ဆာရီဆိုတာနဲ့သူတို့အတွက်အကောက်အွယ်မရှိတော့ဖြစ်သွားမှာပါ။တကယ်လို့များကော့ဆက်ပစားမှာမကြုံစဘူး။ဆိုင်ကလုန်းမုန်တိုင်းတက်တဲ့ဝင်တိုက်မယ်ဆိုရင်တော့လေးတိုက်တဲ့ဒဏ်ကနေသူတို့ကိုဘလို့မှအကောက်အွယ်ပေးနိုင်မှာမဟုတ်ပါဘူး။
ไซโคลนยาดีกาเอบีลมาซาปีเมลาอธิจาบาเดเอรี่นาวออโตบาลมาเปลี่ยนပြီးတော့ပေါ်လာတာပါကြားရောက်လာနိုင်ခြေရှိတဲ့ဘေးအန္တရာယ်ကနေလူတွေကိုတက်နိုင်သလောက်ကာကွယ်ပေးနိုင်ဖို့အတွက်ချက်ချင်ညီဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကြိုးပမ်းဆောင်ရွက်နေကြပါတယ်လက်ရှိအချိန်ထိတာပေါ်လင်စတွေကျူးတွေနဲ့ပစ္စည်းကိရိယာတွေကိုလူပေါင်း2သိန်းအတွက်ဖြန့်ဝေပေးထားပြီးလို့လဲချက်ချင်ညီအသင်းပြောခွင့်ရကော့ချ်ရန်ကပြောပါတယ်ခိုလုံရေးအင်ယာတွေကိုဘေးကင်းလုံခြုံမှုရှိရှိခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့ထောင်နဲ့ချီတဲ့လူတွေကိုသင်္นานပေးထားတယ်လို့လည်းသူကပြောပါတယ်။အရေးပေါ်အခြေအနေမှာဘေးလွရာရွှေ့ပြောင်းနိုင်ရေးနဲ့ကြိုတင်သတိပေးမှုတွေကိုလည်းဒုက္ခသည်တွေကိုလေ့ကျင့်ပေးထားတဲ့အကြောင်းချက်ချင်ညီအသင်းပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့တော့သဘာဝဘေးဒဏ်ကနေလွတ်အောင်ရှောင်ဖို့နေရာမရှိတာကြောင့်တီတီရောက်ရောက်သုံးနိုင်မဲ့ပုံမရှိဘူးလို့လဲသူကပြောပါတယ်။နောက်ရေကနေတဆင့်ကူးဆက်တဲ့ဝမ်ကိုက်ယောဂာနဲ့ကာလာဝမ်ယောဂာလိုမျိုးကူးဆက်ယောဂာတွေအရေးကလည်းစိုးရိမ်စရာတစ်ချက်ဖြစ်တယ်လို့သူကပြောပါတယ်
။ The risk of waterborne diseases or other vector-borne diseases is always a concern in
ရေကနေတဆင့်ကူးဆက်ယောဂာတွေတိရစ္ဆာန်တွေကနေတဆင့်ကူးဆက်ယောဂာအနေအထားကတော့အခုလိုအရေးပေါ်အခြေအနေမှာအကြီးအကျယ်စိုးရိမ်စရာဖြစ်ပါတယ်။အထူးသဖြင့်မိန်လာစနစ်မကောင်းတဲ့ဒါမှမဟုတ်ရေသတ်မရနိုင်တဲ့အခြေအနေမျိုးတွေမှာပါ။နောက်ပြီးအထူးသဖြင့်ရေကြီးတဲ့အခြေအနေမျိုးတွေမှာဆိုရင်မိန်လာနဲ့ရေစိုးမြောင်းတွေမှာရေကြီးလာပြီးတော့အဲ့ဒီမတန့်တဲ့ရေတွေကျသွားဖို့လဲသတင်းပတ်နဲ့ချီပြီးတော့ကြာမြင့်တတ်ပါလေ
။ပထမဆုံးဦးစားပေးဆောင်ရွက်ရမှာကတော့လက်ရှိခိုလုံရေးစခန်းတွေကိုပို့ပြီးခိုက်မာအောင်အ мян ဆုံးပြင်ဆင်ဆောက်လုပ်ဖို့ဖြစ်တယ်လို့ကိုချ်ရန်ကပြောပါတယ်။ไซโคลนหมုံไดအတွက်အရေးပေါ်အဆန်းလေ့ကျင့်မှုတွေလုပ်နေပြီးရေတန့်အိမ်သာနဲ့ကျန်းမာရေးစောင့်ရှောက်မှုစခန်းတွေကလည်းလိုအပ်သူတွေကိုကူညီပေးဖို့ရှိနေတယ်လို့လည်းချက်ချီညီအသင်းပြောခွင့်ရကပြောပါတယ်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တဲက82ရာခိုင်နှုန်းကအဖြစ်ဆောက်ထားတဲ့စခန်းတွေမှာနေထိုင်နေရပြီးရာသီဥတုပြင်းထန်ဆိုးရွားမှုတွေကနေကာကွယ်ပေးဖို့အတွက်ခိုင်မာတဲ့ခိုလုံရေးအင်အားတွေလိုအပ်နေကြတာလို့လည်းချက်ချီညီနဲ့လာချန်းညီအသင်းများနိုင်ငံတကာဖက်ဒရေးရှင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ်ရှင်